အမေရိကန်နိုင်ငံသားရဲဝန်ကြီးဌာနက2016တက်တစ္ဆလူငယ်ခေါင်းဆောင်ဆု2016 Young Emerging Leaders Award ဆုချီးမြှင့်ခံရတဲ့လူငယ်10ဦးထဲမှာမြန်မာနိုင်ငံကတက်ကြွလှုပ်ရှားသူလူငယ်အမျိုးသမီးတဦးလည်းပါဝင်ပါတယ်။ဆုပေးဝဲအခမ်းအနားကိုဒီကနေ့ပုဒ်တူနဲ့အခုဝါရှင်တန်စံတွင်ချိန်မနက်10:00ကစလို့ကျင်းပနေပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးတော့အခမ်းအနားမှာကိုယ်တိုင်ရောက်ရှိနေတဲ့ VOA သတင်းတော်ကိုရဲခေါင်ကိုမြင်းမြန်းကြည့်ပါမယ်။ကိုရဲခေါင်ရှင်အခုတွေ့ရတဲ့အခမ်းအနားစတဲ့မြင်ကွင်းအခြေအနေကိုပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါမစ္စတာပေါင်ရင်အခုချိန်မှာတော့အမေရိကန်နိုင်ငံသားရေးဌာနရဲ့ဘင်ဂျမင်ဖလင်ဂရင်းခံမှာပေါ့နော်အဲ့ဒီထဲမှာဒီစုပေးပွဲအခမ်းအနားကိုကျင်းပနေတာပါ။အခုဆိုလို့ရှိရင်အမေရိကန်ပညာရေးနဲ့ယဉ်ကျေးမှုရေးရာလက်ထောက်နိုင်ငံသားရေးဝန်ကြီးဒေးဗန်ရိုင်ယန်ကကြိုဆိုနှုတ်ခွန်းဆက်မိန့်ခွန်းပြောနေပါတယ်။ပြီးလို့ရှိရင်တော့အမေရိကန်လက်ထောက်ဒုတိယနိုင်ငံသားရေးဝန်ကြီးရစ်ချတ်စတန်ဂျဲလ်ကနေပြီးတော့အမှားစကားပြောကြမှာဖြစ်ပါတယ်။ပြီးရင်တော့စုချီမြင့်ပွဲခန္ဓာဆက်လက်ပြီးကျင်းပမှာဖြစ်ပါတယ်
။ဆိုတော့အခုပေးအပ်တဲ့စုဟာဘလို့သဘောသဘာဝရှိပြီးတော့ဘသူတွေကိုရွေးချယ်ပေးအပ်တာလဲရှင်
။ဟုတ်ကဲ့အခုပေးအပ်နေတဲ့အခုပေးအပ်တဲ့စုကတော့ကမ္ဘာတစ်ဖွမ်းမှာပေါ့နော်လူမှုရေးဆိုင်ရာအပြောင်းလဲတွေအပြုသဘောဆောင်တဲ့အပြောင်းလဲတွေဖြစ်အောင်ကျောင်းအားထုတ်ခဲ့တဲ့ကမ္ဘာတစ်ဖွမ်းကလူငယ်ကောင်းဆောင်တွေကိုရွေးချယ်ပြီးနှစ်စဉ်ပေးအပ်သွားမယ်ဆုဖြစ်ပါတယ်။ဒီနှစ်ကတော့ပထမဦးဆုံးကြိမ်ဖြစ်ပြီးတော့ကမ္ဘာနိုင်ငံအသီးသီးကမတူညီတဲ့လူမျိုးဘာသာနဲ့ background အနောက်ကျောင်းနောက်ခံမတူညီတဲ့လူငယ်ဆယ်ဦးဒီနှစ်ပေးအပ်ခဲ့ပါတယ်။ဒီထဲမှာဆိုလို့ရှိရင်တော့ထိခိုက်လွယ်တဲ့အခြေအနေရှိတဲ့လူငယ်တွေအတွက်အပြောင်းလဲဖြစ်အောင်ပိုကောင်းတဲ့အခြေအနေဖြစ်လာအောင်ကြိုးစားနေတဲ့သူတွေဘာသာလူမျိုးမတူတဲ့အောက်စုတွေကြားမှာချစ်ချင်ရင်းနှီးမှုရလာအောင် interfaith dialogue ပေါ့နော်အဲ့ဒီကျွမ်းအားထုတ်နေတဲ့သူတွေနောက် democracy အပြောင်းလဲဖြစ်နေတဲ့နိုင်ငံတွေမှာချောမွေ့တဲ့အပြောင်းလဲဖြစ်အောင်ပေါ့ကျွမ်းအားထုတ်နေတဲ့လူငယ်တွေအဲ့ဒီလူမျိုးလူငယ်လှုပ်ဆောင်နေတဲ့လူငယ်အမျိုးမျိုးပါဝင်ပါတယ်အဲ့ထဲကမှတဦးကတော့မြန်မာနိုင်ငံကလူငယ်ကောင်းဆောင်တဦးဖြစ်တဲ့မတ်တင်စာရှွန်းလက်ကြီးပါဝင်ပါတယ်သူเนี่ยပတ်သက်လို့မေးမြန်းတဲ့အခါမှာတော့မက်တင်စာရှင်လည်းကြီးကအခုလိုပဲပြောပြခဲ့ပါတယ
်ဒီစုရတဲ့အခါမှာကျမအနေနဲ့ဝမ်းသာတာကလှုပ်ရှားမှုပေါ့နော်အခက်အခဲတွေကြားရလို့ခင်ရရလည်းရှိရမစုံမနစ်နဲ့စတိုက်စိန်ခေါ်မှုတွေကြားလို့ခင်ရရရှိဒါတွေကိုအတိအမှတ်ပြုခံရတဲ့အတွက်ကြောင့်မလို့အမေရိကန်ပြည်ထောင်စုဒီလိုမျိုးစုကိုကြီးမြင့်ပေးရတဲ့အတွက်အများကြီးဝမ်းသာတယ်ကျေးဇူးတင်တယ်အချိန်ထဲမှာလည်းအခုအမေရိကန်ပြည်ထောင်စုမှာကျွန်တော်လာပြီးတော့စုရတဲ့လူငယ်အချင်းချင်းဆွေးနွေးမှုတွေလုပ်ရတယ်နောက်အသိပညာတွေဖလှယ်ရတဲ့အခါမှာကိုယ်နဲ့တက်တူရွယ်သူတွေကအခြားလူငယ်တွေကသူတို့နိုင်ငံတွေမှာရောဘလို့အခက်အခဲတွေကြားရတဲ့ရုံးလှုပ်ရှားမှုတွေလုပ်ကြတယ်လဲဆိုရဲအဓိကကစိတ်ခွန်အားရပါတယ်ဒီစိတ်ခွန်အားတွေကကျွန်တော်တို့အများကြီးရှေ့လှုပ်ရှားမှုတွေလုပ်ဖို့အတွက်တွန်းအားတွေပေးတယ်ဒါအပြင်လူငယ်တွေနဲ့သက်ဆိုင်တဲ့ပူးပေါင်းလှုပ်ဆောင်မှုတွေဒါတွေကလည်းဒီ American ပြည်တော်စုမှာရှိနေတဲ့အဖွဲ့အစည်းတွေနဲ့ချိတ်ဆက်မှုတွေရခဲ့တယ်နောက်ဒီ American လွှတ်တော်တွေလည်းတွားရောက်လေ့လာပြီးတော့သူတို့ CEO လည်းအကြံပြုရတယ်လည်းလုပ်ခဲ့ရတယ်ဆိုတော့ဒါတွေကနောက်ပိုင်းနေလူငယ်တွေရဲ့ပါဝင်မှုမြန်မာနိုင်ငံကလူငယ်တွေကိုလည်းဒီနိုင်ငံတကာစင်မြင့်မှာထပ်မံတွှန်းရှိရဖို့အတွက်ကိုခွင့်လန်းကောင်းတွေဖြစ်လာလိမ့်မယ်လို့မျှော်လင့်ပါတယ်ရှင
်။ဒါကတော့မတ်တင်စာရှွတ်လက်ကြီးကပြောပြသွားတာဖြစ်ပါတယ်ခင်ဗျာ
။အခုခန္ဓာကိုတက်ရောက်လာသူဘယ်လောက်ရှိပြီးတော့ဒီနောက်ဆုံးတွေ့ရတဲ့အခြေအနေလေးပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ဒီနေ့အခမ်းအနားမှာတော့စုပေါင်းလူ150လောက်တက်ရောက်ကြပါတယ်။ဒီထဲမှာဒီအမေရိကန်နိုင်ငံသားရဲ့ဌာနကတာဝန်ရှိသူတွေဖိတ်ကြားထားတဲ့အမေရိကန်လူငယ်တွေတခြားလူငယ်ကောင်းဆောင်တွေလည်းဒီနဲ့အခုစုရွေးချယ်ခံထားတဲ့လူငယ်တွေလည်းပါဝင်ပါတယ်။နောက်နိုင်ငံကောင်းဆောင်တွေကဆိုရင်တော့အာဖဂန်နစ္စတန်နိုင်ငံသမ္မတ၊ဂျော်ဂျီယာသမ္မတနဲ့မော်လ်တာနိုင်ငံကသမ္မတတွေလည်းတက်ရောက်တာတွေ့ရပါတယ်ခင်ဗျာ။